NLD ပါတီကိုစားပြုပလက်ဝမဲဆန္ဒနယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဝေတင်ကိုလူမျိုးရေးဘာသာရေးနဲ့နိုင်ငံရေးပါတီဝင်တစ်ခုခုကြောင့်မဟုတ်ဘဲအေးအေးရခိုင်လက်နက်ကိုင်အဖွဲ့ရဲ့ရည်တည်ချက်တွေကိုစန့်ကျင်တဲ့အတွက်ဖမ်းဆီးထိန်သိမ်းထားတာဖြစ်ကြောင်းအေးအေးပြောခွင့်ရကပြောပါတယ်။ဦးဝေတင်ထံကနေခိုင်လုံတဲ့တက်တဲ့အထောက်အထားတွေရထားတယ်လို့လည်းဆိုပါတယ်။ဦးဝေတင်နဲ့ဖမ်းဆီးထားခံရသူတွေပြန်လွှတ်ရေးအတွက်တပ်မတော်ကနယ်မြေရှင်းလင်းတဲ့တစ်ချိန်တည်းမှာပဲသူတို့ကိုပြန်လွှတ်ပေးဖို့အတွက်ချင်းအဖွဲ့အစည်းပေါင်း43ဘွဲကလည်းတောင်းဆိုလိုက်ပါတယ်ဒီအကြောင်းပြည်စုံကိုတော့ VOV မြန်မာပိုင်းသတင်းတော်ကိုတက်နိုင်ကပြောပြပေးပါမယ်ရှင
်အဲရခိုင်လက်နက်ကင်ဖွဲ့ကအမျိုးသားလက်တော်မှဥဝေတင်းကိုဖမ်းဆီးခေါ်ဆောင်တော့တာအခုဆိုရင်သတင်းတစ်ပတ်ကြော်တော့ခဲ့ပါပြီသူ့ကိုပြန်လွှတ်ပေးရတဲ့အတွက်သူ့ရဲ့မိခင်ပါတီ NLD ကနိုဝင်ဘာလ9ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့တယ်လို့ရှေးနိုင်ငံရဲ့ပါတီတွေအရဖွဲ့အဖွဲ့အစည်းတွေသူ့ရဲ့မိသားစုဝင်တွေနဲ့လက်တော်မှတွေကလည်းတောင်းဆိုနေကြတာပါသူကိုဖမ်းဆီးထားတာဟာလူမျိုးရေးဘာသာရေးကြောင့်မဟုတ်ပဲသူကိုစားပြုတဲ့ပလတ်ဝမ်းမစ်ဆိုင်တဲ့နယ်မှာရှိတယ်။တိုင်းရင်းသားတွေရှင်းချင်းကြားတွေးကွေးအောင်လှုပ်ဆောင်တာပါဝင်။သူလုပ်ခဲ့တဲ့လုပ်ရက်တွေကြောင့်ဖမ်းဆီးရခြင်းဖြစ်တယ်လို့အဲအဲရခိုင်လက်နက်ကင်အဖွဲ့ရဲ့ပြောခွင့်ရခိုင်တုခါကဗီဒီယိုကိုပြောပါတယ်
။ဟောဥပဒေကိုကျွန်တော်တို့ဖမ်းဆီးသိမ်းသိမ်းတာရှင်းလူမျိုးမဟုတ်လို့ NLD အမတ်မဟုတ်လို့အဲ့လိုသိမ်းသိမ်းတာမဟုတ်ဘူး။သူဘာလုတ်ခဲတလဲဆိုတဲ့ဥစ္စာနဲ့ဆိုင်တယ်နော်သူလုတ်ခဲတဲ့လုတ်ရတွေအတွက်သူ့ကိုကျွန်တော်တို့ကနေပြီးတော့ဒီလူတကယ်ကျူးလွန်ကျူးလွန်ဆိုတဲ့ဥစ္စာရရှိထားတဲ့တရင်ချက်လက်တွေနဲ့နေပြီးတော့တိုက်ဆိုင်ပြီးတော့ကျွန်တော်တို့ဒါဟိုစစ်ဆေးနေတာဖြစ်တယ်ဒီလိုပြောတဲ့ဥစ္စာကသူ့ကိုဆွတ်ဆွေးတာမဟုတ်ဘူးကျွန်တော်တို့လက်ထက်မှာသူနဲ့ပတ်သက်တဲ့အထောက်အထားတွေအခိုင်အမာကန်ဆွေးထားတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီဟာကိုပြောတာဖြစ်တယ
်သူရဲ့ကျမ်းမာရေးအတွက်စိုးရိမ်စရာမရှိဘူးလို့လေခိုင်တုခါကပြောပါတယ်
ဥဝေတင်းနဲ့ပတ်သက်ပြီးတော့ဟိုဘာမှစိုးရိမ်စရာမရှိဘူးအခုချိန်ထိပြောနိုင်တာကသူဟာကျမ်းမာမှာရှိတယ်သူနဲ့ပတ်သက်ပြီးတော့ဒီခုရှင်ကြီးဘာမှဒီအတက်အညီတို့ဘာတို့အဲ့လိုမျိုးစိုးရိမ်စရာကိစ္စဘာမှမရှိဘူး။တော့ကျွန်တော်တို့ကသူ့ကိုနေပြီးတော့အခုဆေးဆင်းနေတဲ့ကာလပဲဖြစ်တယ်။အဲ့ဒီအချိန်မှာသူ့ကိုကျွန်တော်တို့ဒီလူကုန်တိုက်ခါနဲ့အညီကောင်းမွန်မွန်နဲ့ထိန်းသိမ်းထားတာဖြစ်တယ
်။ဥဝေတင်းကိုလွှတ်ပေးရတဲ့အတွက် NLD ပါတီကတောင်းဆိုတဲ့ကြေညာချက်နဲ့ပတ်သက်လို့လေခိုင်တုခါကအခုလိုတုံ့ပြန်ခဲ့ပါတယ်
။အစိုးရရဲ့အုပ်ချုပ်ရေးကိုကြိုးထောင်နောက်ခံပေးထားတဲ့စစ်တပ်ရဲ့နော်အဲ့ဒီလူတွေကနော်ဒီတိုင်းရင်းသားတွေအပေါ်မှာနေစဉ်ရက်ဆက်ကျူးလွန်နေတဲ့ဒီမတရားဖမ်းဆီးနှိပ်စက်တပ်ဖြတ်အနိုင်ကျင့်မှုတွေကတော့ဒါတရားမျှတမှုရှိသလားဆိုတဲ့ဥစ္စာကိုအဲ့ဒီထုတ်ပြန်ချက်ထုတ်တဲ့အစိုးရကိုနိုင်ကလည်းပဲဒါပြန်ပြီးတော့စဉ်းစားဖို့လိုတယ်။နော်ဒီ NLD ကိုပါတီကိုနိုင်ကလည်းပဲဒါပြန်ပြီးတော့စဉ်းစားဖို့လိုတယ
်။ဥဝေတင်းကိုလွှတ်ပေးဖို့သူဖမ်းဆီးခံရပြီးကလေးကချင်းနိုင်ငံရဲ့ပါတီတီတီကတောင်းဆိုချက်တွေထုတ်ပြန်ခဲ့ကြပြီးဖြစ်ပါတယ်။ဒီကနေ့မှာလေရှင်အရာဖဲလူမှုဖွဲ့စည်း43ခုကသူ့ကိုပြန်လှပေးဖို့ပူတွေးကြေညာချက်ထုတ်ပြန်ခဲ့ကြပါတယ်။ဥဝေတင်းပြန်လှရဲ့အတွက်အေအန်နဲ့ဂျောင်းဝင်ဆောင်ရွက်နိုင်ဖို့ပါကြိုးပမ်းနေကြောင်းလူမှုဖွဲ့စည်း43ဖွဲ့ကိုစား KSCC ညှိနှိုင်းရင်းမှုအိုက်စောများကပြောပါတယ်
။ညှိနှိုင်းဖို့လုပ်နေတယ်အခု။မင်္ဂလာတန်ယုံနေနဲ့နောက်ပြီးတော့သက်ဆိုင်ရာသနက်ကိုင်ဖွဲ့စည်းတယ်လည်းဖြစ်ဖြစ်။နောက်အစိုးရဘက်ကလည်းကျွန်တော်တို့အကြောင်းကြားထားတယ်ဒီကိပြည်နယ်ရဲ့ UPDC ဘက်ကလည်းတောင်းတာထားတယ
်။ဒီတော်တွင်တပ်မတော်နဲ့ဥဝေတွင်ပါဝင်အေအေကဖမ်းဆီးထားသူတွေပြန်လွှတ်ရတဲ့အတွက်နေနေချင်းလင်းရတဲ့လှုပ်ဆောင်နေကြောင်းအနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဘုံမုံကြီးဝင်းစော်ဦးကပြောပါတယ်
။သူ့ကိုခေါ်သွားတယ်ဆိုတာဘယ်ဟုတ်ခေါ်သွားလို့ခေါ်သွားမလဲမသိဘူးလေ။ဒါပေမဲ့ကျွန်တော်တို့ကတော့ဖြစ်နိုင်ရည်ရှိတဲ့နေရာတော့လိုက်ပြီးတော့ဟလာနေနေချင်းလင်းလုပ်နေတာပေါ့။အတတ်နိုင်တော့ဟလာကျွန်တော်တို့ကချိုးသွားပြီးတော့ဟလာကြာပွင့်နေတာပဲ။သူ့မှာမဟုတ်ဘူးကျန်တဲ့အဖွဲ့တွေတော့ဟလာဒီသက်ဆိုရင်ကြံတဲ့အခွဲကြီး9ယောက်ရှိတယ်ကြံတဲ့ဟာတွေဟိုဟာတွေရှိတယ်။ဟောကျွန်တော်တို့ရှင်သာရီနဲ့ဖမ်းသွားတဲ့အခွဲတွေဒီလိုပဲသူ့သက်ဆိုင်ရာနေမြေလိုက်ကိုရောက်အောင်လိုက်ရှင
်။ဥပွေတိတ်တဲ့အတူအိန္ဒိယနိုင်ငံသား9ဦးနဲ့တိမ်ဘောမောင်းသူ2ဦးဘာသာပြန်2ဦးစုစုပေါင်း10ဦးကိုအဲအဖွဲကနိုဝင်ဘာလ3ရက်နေ့မှာဖမ်းဆီးခေါ်ဆောင်တော့ခဲ့တာပါ။အဲ့ဒီထဲကအိန္ဒိယနိုင်ငံသား2ဦးကတော့သူ့မှာငကိုရှိနေတဲ့နှလုံးရွာကအခံကြောင်အဲအဲလက်ထဲမှာပဲတည်ဆုံတော့ခဲ့ပါဗျ။အဲ့ဒီတည်ဆုံတော့တဲ့အိန္ဒိယလူမျိုးအပါအဝင်ကျန်တဲ့သူတွေအလုံးကိုအဲအဲဖွဲ့ကပြန်လော့ပေးလိုက်ပေမယ့်ဥဝေတင်းကတော့အခုရှင်တိထိမ့်သိမ်းစားစေဖြစ်ပါတယ်။